ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာဟိန္ဒူဘာသာဝင်တွေအစုလိုက်ပြုံလိုက်တတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ AI လို့ခေါ်တဲ့နိုင်ငံတကာလူချင်းချမ်းသာကွန်းဖွဲ့ကထုတ်ပြန်တဲ့အစီအစဉ်နဲ့ပတ်သက်ပြီးသူတို့တတ်ဖြတ်ခဲ့တာမဟုတ်ဘူးလို့အာစာရိုညာအကြံဖက်ဖွဲ့ကငင်းတဲ့ကြေညာချက်ကိုမနေ့တုန်းကထုတ်ပြန်ပါတယ် AI ဖွဲ့ကတော့သူတို့ရဲ့အစီအစဉ်ပေါ်မှာအခိုင်အမာရပ်တည်ပြီးတော့အာစာရဲ့တုံ့ပြန်ခြင်းဟာမြန်မာစစ်တပ်ကတုံ့ပြန်တယ်လို့ဖြစ်နေတယ်လို့ပြောလိုက်ပါတယ်ဒီအကြောင်းစုံစမ်းပေးမြတ်ထားတဲ့မတ်အင်ဂျင်နိုင်အပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ
AI လူခွင့်ရေးဖွဲ့ကြီးကတော့သူတို့ရဲ့အစီရင်ခံစာအပေါ်အခိုင်အမာရပ်တည်ကြောင်းနဲ့အာစာအကြမ်းဖက်အဖွဲ့ရဲ့အခုလိုညှင်းဆို့တုံ့ပြန်ချက်ဟာမြန်မာစစ်တပ်လိုပဲတစ်ဖက်သက်ညှင်းဆို့တဲ့ပုံစံမျိုးဖြစ်နေကြောင်း AI အစီရင်ခံစာကိုပြုစုရေးသားခဲ့သူတဦးဖြစ်တဲ့ Matthew Wells က VOE ကိုပြောပါတယ
် Arsa's blanket denial today of the serious crimes that its fighters committed
ဒီကိုင်ပြည်နယ်မြောက်ပိုင်းမှာဟိန္ဒူမျိုးသားအမျိုးသမီးနဲ့ကလေးတွေတပ်ဖြတ်ခဲ့တဲ့လုပ်ရက်နဲ့ပတ်သက်လို့ဒီကနေ့အာစာရဲ့ညှင်းဆို့ချက်ဟာပြီးခဲ့တဲ့နှစ်အောက်တိုဘာ25ရက်ကစပြီးနောက်ပိုင်းရိုဟင်ဂျာတွေကိုနှိပ်စက်ညှဉ်းပန်းတပ်ဖြတ်ခံရမှုကိုမြန်မာစစ်တပ်ကညှင်းဆို့တယ်လို့မျိုးပုံစံတူနေတာကိုစိတ်မကောင်းဖြစ်ရပါတယ်အခုချိန်မှာလိုအပ်နေတာကရခိုင်ပြည်နယ်မြောက်ပိုင်းမှာနှစ်ဖက်စလုံးကျူးလွန်တဲ့ရာဇဝတ်မှုပြစ်မှုတွေအတွက်တာဝန်ရှိသူအားလုံးကိုတရားစီရင်ပြီးအပြစ်ပေးအရေးယူနိုင်ဖို့လွတ်လပ်ပြီးယုံကြည်စိတ်ချရတဲ့နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့တွားရောက်စုံစမ်းခွင့်ပေးဖို့ဖြစ်ပါတယ
်။ဒါပေမဲ့မေလ25ရက်နေ့ရက်စွဲနဲ့အာစာအကြမ်းဖက်အဖွဲ့ခေါင်းဆောင်အထာဦးလာရဲ့လက်မှတ်ရေးထိုးပြီးသူတို့ရဲ့ Twitter အကောင့်မှာထုတ်ပြန်ထားတဲ့ကြေညာချက်ထဲမှာတော့ AI အစီရင်ခံစာပါအချက်တွေဟာမှန်ကန်မှုမရှိတဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့ဖော်ပြထားပါတယ်။ရိုဟင်ဂျာတွေကိုတိုက်ခိုက်မှုမရှိတဲ့ဟိန္ဒူတွေကိုရိုဟင်ဂျာတွေကတပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်မျိုးဟာကြိုးကြောင်းခိုင်လုံမှုမရှိဘူးလို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အာစာအပေါ်ဆွဆွဲချက်တွေမှန်ကန်ကြောင်းတတိပြဖို့ AI အဖွဲ့အနေနဲ့သူတို့ရဲ့မျက်မြင်တတိတွေအထောက်အထားအချက်လက်တွေကိုနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တွေစီကိုလည်းတင်ပြခွင့်ပေးတင်ကြောင်းကြေညာချက်ကဆိုပါတယ်။ Matthew Wells ဟာAI အစီရင်ခံစာအတွက်သူကိုယ်တိုင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံလုံးကိုတွားရောက်ပြီးမျက်မြင်သက်သေတွေကိုတွေ့ဆုံမေးမြန်းခဲ့တာပါ။ဒါကြောင့်အာစာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကိုရောတွေ့ဆုံမေးမြန်းခွင့်ရခဲ့ပါသလားဆိုတဲ့ VOA ရဲ့အမေကတော့သူကအခုလိုတုံ့ပြန်ခဲ့ပါတယ
်။ We have several times thought to interview
အာစာအဖွဲ့နဲ့တိုက်ရိုက်တွေ့ဆုံမေးမြန်းနိုင်ဖို့ကျွန်တော်တို့အချိန်များစွာကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့အခုချိန်ထိကျွန်တော်တို့ကိုတုံ့ပြန်ဖြေဆိုခြင်းမရှိသေးပါဘူး။ကျွန်တော်တို့ရဲ့တွေ့ရှိချက်ကိုလည်းသူတို့စီတိုက်ရိုက်ပို့ပေးဖို့အစီအစဉ်ရှိနေပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်လုံးမှာရှိတဲ့ကျွန်တော်တို့ပြုစုခဲ့တဲ့အချက်လက်တွေအရခမောင်းစိတ်ရွာကိုဝင်ပြီးဝိုင်းတာ၊ဟိန္ဒူတွေကိုစုလိုက်ပြုံလိုက်တပ်ဖြတ်တာ၊မျိုးသမီးတွေဘင်္ဂလားဒေ့ရှ်ဘက်ပြန်ပြီးဆွဲသွားတာစတဲ့ပြစ်မှုကျိုးလွန်မှုတွေမှာအာစာတိုက်ခိုက်ရေးသမားတွေမှာတာဝန်ရှိနေတယ်ဆိုတာရှင်းရှင်းလင်းလင်းဖော်ပြနေတာပါ။
ပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ကမောင်းတော်ဒေသမှာရှိတဲ့လုံခြုံရေးစခန်းတွေကိုအာစာရိုဟင်ဂျာအကြမ်းဖက်အဖွဲ့ဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်အဲ့ဒီနေ့မှာပဲခမောင်းစိတ်ဆိုတဲ့ဟိန္ဒူဘာသာဝင်အများစုနေထိုင်တဲ့ရွာကိုဝင်ရောက်ပြီးအမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်း100နီးပါးကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တယ်လို့AI အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားတာပါ။အခုလို AI အဖွဲ့ကြီးရဲ့အစီရင်ခံစာဖော်ထုတ်ချက်တွေကိုကြိုဆိုကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းမေလ24ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တယ်လို့မြမအစိုးရပိုင်သတင်းဌာနတွေမှာလည်း AI အစီရင်ခံစာသတင်းတွေကိုအကျယ်တဝင့်ဖော်ပြခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ AI အဖွဲ့ရဲ့အမြင်ဘယ်လိုရှိပါသလဲလို့ Matthew Wells ကိုမေးကြည့်တော့
The Myanmar authorities' response to our reports on the Hindu massacre has been incredibly disingenuous.
ဟိန္ဒူတွေစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှု AI ရဲ့အစီရင်ခံစာပေါ်မြန်မာအာဏာပိုင်တွေဘက်ကတုံ့ပြန်ချက်ဟာလုံးဝမယိုးသားပါဘူး။အဓိကအချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းဝင်ရောက်စုံစမ်းခွင့်ကိုမြန်မာအာဏာပိုင်တွေကပိတ်ပင်ထားခဲ့တာပါ။အဲဒါကြောင့်လဲဟိန္ဒူတွေစုလိုက်ပြုံလိုက်တပ်ခံရမှုကိုစုံစမ်းစစ်ဆေးတဲ့အခါမှာကျွန်တော်တို့အလုံးကိုခက်ခဲခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အဖြစ်အပျက်အားလုံးအတွက်အမှန်တရားကိုအာဏာပိုင်တွေဘက်ကလိုလားတယ်ဆိုရင်သူတို့အနေနဲ့ AI အပါအဝင်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့စားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့တွေကိုဝင်ရောက်ခွင့်ပြုရမှာဖြစ်ပါတယ
်။2019ခုနှစ်ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေရဲ့အင်အားသုံးနည်းမြေရှင်းလင်းမှုကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးရှိခဲ့တာပါ။ဒီအခြေအနေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ကုလသမဂ္ဂကခေါ်ဝေါ်ခဲ့ပေမယ့်မြန်မာအစိုးရကတော့ငြင်းပယ်ထားပါတယ်ရှင်။